လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ
်ဒီလိုဟုတ်တော့ကလေးငယ်တွေအတွက်ကျောင်းသင်ကားစာတပုတ်ကံနေစကြပါလေဒီတပုတ်လုံးကိုခြုံပြောရင်တော့ကန်းကြီးဆောင်နတ်သမီးဆိုတဲ့နာမည်ကိုပေးရင်ပို့ပြီးတော့တင့်တော်မယ်တင်ပါလေတိုင်းနိုင်ငံရဲ့ဥက္ကဋ္ဌကန်းကြီးကိုလွန်ခဲ့တဲ့15နှစ်ခန့်ကလာလေတဲ့မိသားစုကစုကနေစအောင်ပါပါအဲ့ဒီဖြန်က10နှစ်သမီးကလေးဟာကျက်ပိုင်းတွင်းမှာသင်ခဲ့ရတဲ့ပထဝီသင်ကားစာကိုသတိရနေပါလေတဲ့အချက်လက်များစွာရှိပေမဲ့မှတ်မိသမျှပြန်ပြောရမယ်ဆိုရင်သင်လေရင်မြင့်နေပြန်ကရုတ်တရက်ထိုးကျသွားတာပြီးတော့ငားတွေသေတာပြီးတဲ့အခါမှာဥစီပေါင်းတွေပလုံစီပြီးတော့တက်လာတာဒီလက္ခဏာတွေကိုမြင်တာနဲ့ကလေးကသူတင်ကြားခဲ့ဘူးတဲ့ဆူနာမီဆိုတဲ့ရေလိုင်းကြီးအကြောင်းကိုသတိရပါတယ်ဒါနဲ့ချက်ချင်းပဲမိခင်နဲ့တကွလူကြီးတွေကိုပြောပြီးတော့အော်ခစ်ပြီးတော့ဒါကြီးတဝိုင်းမှာရှိတဲ့လူတွေကပါသတိပေးနေသူတို့အမြင့်ဆုံးနေရာကိုကြည့်တက်ကြတယ်ဟိုတယ်ရဲ့ခေါင်မိုးပေါ်ကိုရောက်တဲ့အခါမှာရေလိုင်းကြီးကကန်းကြီးတစ်ခုလုံးကိုဝါမျိုးပစ်လိုက်ပါပြီအဲ့တော့ကန်းကြီးမှာရှိတဲ့လူအသက်တွေຢာနဲ့ကြည့်ပြီးတော့ကဲတင်နိုင်ခဲ့ပါတယ်။ဒီနေရာမှာစဉ်းစားကြည့်ကဲသူကအကြောင်းသင်္ကန်းသားကိုပေါ်တီပေါ်စဒါမှမဟုတ်ဝိจิตတန်းကြီးကျောင်းကန်းထဲမှာပဲထားခဲ့မယ်ဆိုရင်တော့ဒီလူတရားကျော်အပါဝင်သူ့အသက်လည်းသိမယ်ပေါ့။အဲနောက်ပြီးတော့ဆက်ပြောရမယ်ဆိုရင်သူဘလောက်ပဲသတိပေးသတိပေးလူကြီးတွေကကလေးတယောက်ရဲ့အပန်းကိုကလေးတယောက်ရဲ့သတိပေးချက်ကိုသတိမထားခဲ့ကြဘူးဆိုရင်တော့တော်စဉ်းစားကြရတော့ကောင်းသွားပါလေ။အခုလိုကလေးတယောက်ကိုသူတို့ယုံကြတာလေပြီးတော့ကလေးတင်ရတဲ့ဂျင်ဟာရေးကိုဘာကြောင့်ယုံကြတာလဲယုံကြည်လို့ပဲအမြင့်ဆုံးနေရာကိုတက်ပြေးခဲ့လို့သူတို့အသက်တွေလွတ်ပြီးလွတ်ခဲ့တာပေါ့စဉ်းစားကြည့်တဲ့အခါကျတော့ဒီစင်ကျင်တုံတရားဆိုတာလေကျောင်းရဲ့ဂျင်ဟာရေးကနေအဆက်တည်းပေးလိုက်တဲ့အပေါ်မှာအများကြီးဆက်ဆက်နေပါလားလို့ကျွန်တော်တွေးမိပါတယ်တကယ်တော့ဒီဇာလန်ကမပြီးသွားသေးပါဘူးအဲ့ဒီမိန်းကလေးဟာဆယ်နှစ်သမီးနဲ့အဲ့လိုကယ်တင်နိုင်ခဲ့ပြီးတော့ကျောင်းတင်ကားတာတစ်ခုကိုအခုလိုအမှတ်တမဲ့မနေပဲနဲ့လေးနဲ့ခဲ့တဲ့အပေါ်မှာဒီလိုတောင်မိုးရှိတဲ့ဖြစ်ရဖြစ်လာတယ်။ဒါပေမဲ့သူ့မိခင်ကိုကြည့်ရအောင်။သူ့မိခင်ကအဲ့ဒီကလေးကိုဒီလောက်ကဲတင်နိုင်တဲ့ကိစ္စအတွက်မီဒီယာတွေများစွာကလိုက်ပေမဲ့မိခင်ကလက်မခံခဲ့ပါဘူး။ကလေးကပိတ်ငယ်သေးတယ်။မီဒီယာတွေကြားထဲရောက်သွားရင်အဖြေမတက်အဆက်ဆံမတက်ရင်တော့ဘာကောင်ဖြစ်သွားမယ်လို့သူတွေးပြီးတော့မီဒီယာတွေနဲ့ပေးမတွေ့ခဲ့တာပါ။နောက်ထပ်15နှစ်ကြာတဲ့အခါဒီကလေးအသက်25နှစ်ရောက်တဲ့အခါမှာတော့ဒီအကြောင်းတွေကိုပေါ်ထုတ်ပြီးတော့သိခွင့်ရပြီပေါ့သူ့ကိုကန်းချေဆောင်နတ်သမီးလို့ဝဲအမည်တက်ပြီးတော့ဂုဏ်ပြုခဲ့တာပြီးတော့သူ့ကိုပညာရေးဟာလက်တွေ့လောကကြီးထဲမှာဘလောက်သုံးဝင်နေဆိုတာသက်သေပြနိုင်တဲ့သူ့စိတ်တွေလည်းရှင်းရှင်းခံရပါတယ်ဒီကြားထဲမှာအမေရိကန်သမ္မတဟောင်းကလင်တန်သူကနေပြီးတော့အငင်းသားယူတဲ့အခါမှာဆူနာမီကြမ်းလဲဒူတော်ကြီးလှုပ်တဲ့အခါမှာလည်းဒီကလေးမလေးနဲ့လက်တွဲခဲ့ပါသေးဒါပေမဲ့ဓာရီအားလုံးကိုမိဘတွေကအချိန်မတန်လို့မလိုအပ်သေးဘူးလို့ယူဆပြီးတော့မီဒီယာပေါင်းစုံနဲ့လည်းအေးတွေ့ပြီးတော့အပြစ်ပေးခြင်းမပြုခဲ့ပါဘူးဒီနေရာမှာလည်းမိဘတွေရဲ့ညှော်မြင်နိုင်စွမ်းကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားရမယ်လို့ထင်ပါတယ်လူငယ်လေးတယောက်ကအဲ့ဒီချက်ကိုဆက်ပြီးတော့ညွှန်ပြပါတယ်အရာရာတိုင်းမှာမီဒီယာသမားနဲ့တွေ့ပြီးတော့ဘဝတို့တင်းမို့သူ့ရဲ့လမ်းကြောင်းအပြောက်မခံဘဲနဲ့ရှင်ကျင်ခဲ့တဲ့မိခင်ကိုချီးကျူးနေတဲ့လူငယ်တွေလည်းကျွန်တော်တွေ့ပါတယ်တစ်ဆက်တည်းမှာလူငယ်တယောက်ကပြောပြပါတယ်သူကြောင်းတကြောင်းကဆရာတရားရဲ့အားထုတ်မှုအမှတ်ရပါတယ်တဲ့အဲ့ဒီဆရာကမလုပ်တယ်လဲဆိုတော့ပေါင်မုတ်အထုတ်ကိုဝယ်ပြီးတော့ပေါင်မုတ်အချက်ကောင်းများပါဘူးဘာမှလက်မစေးထားတဲ့လက်နဲ့ကြိုင်နေပြီးရင်ပလတ်စတစ်အိတ်ထဲထည့်တယ်ပြီးတော့ကျွန်တော်တို့ဂျယ်လီလိုတူတဲ့လက်စေးရည်ပုတ်ပြီးတော့မှထည့်တယ်နောက်တစ်ခါလက်ကိုဆက်ပြားနဲ့ကြာကြာနာနာပြတာသေးတယ်ပေါင်မုတ်တစ်ချက်ကြိုင်ပြီးတော့ထည့်တယ်နောက်ဆုံးညှက်နဲ့ကြိုင်ပြီးတော့တန်းတန်းစင်စင်ပေါင်မုတ်ကိုပလတ်စတစ်အိတ်ထဲထည့်တယ်စသဖြင့်ပေါ့လေအဲ့ပေါင်းများပါတယ်မှာအဲ့ဒီပေါင်မို့အချက်ပေါင်းများပါကိုထားပြီးတော့ကလေးတွေကိုတစ်နေ့မှာပြန်ပြီးတော့ပြပါတယ်အဲ့ဒီအချိန်မှာတော့ပုံတက်ပြီးတော့ရုပ်ပြက်စင်းပြန်ကြောက်ဆရာကောင်းတော့အောင်ဖြစ်နေတဲ့ပေါင်မို့ကလက်မစေးဘဲနဲ့ကင်တွယ်ခဲ့တာဆိုတာကအစကလေးတွေသိရပါတယ်လက်ကိုစနစ်တကျတန့်စင်ပြီးတော့မှကင်တွယ်တဲ့ပေါင်မို့ကတော့အနာအဆာအနည်းဆုံးဖြစ်တယ်ဆိုတာကိုပါကလေးတွေကိုသိစေတာပါဘာမှကုန်ကြခြင်းမရှိတဲ့စဉ်းစားဉာဏ်နဲ့သုတေသနဆန်တဲ့ကလေးတွေကိုချင့်ကပ်နီးပြောချင်တာကတော့အလွတ်ကျက်တဲ့နီးကိုအားပေးတာမဟုတ်ဘဲနဲ့အခုလို ကျွန်တော်ဆက်ဆက်ပြီးတော့တွင်းနေမိပါတယ်။ကြောင်းကန်လေးကနေပြင်ကိုရောက်တဲ့အချိန်ပေါ့။